မလေးဆန်းနိုင်ငံပြည်နယ်ကျောင်းဘူကစ်မင်းရဲ့စစ်မှုဆောင်ကတိုက်ခိုက်တခုမှာနိုင်ငံသားအလုရှာဖွေရေးအေဂျင်စီကလူတဦးဓာတ်ဒဏ်ရာ14ကျက်နဲ့တေဆုံးမှုတွေ့တနင်္လာရှိသူမြန်မာနိုင်ငံသား5ဦးကိုမလေးရှားအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အဲဒီ5ဦးထဲမှာအမျိုးသား4ဦးအမျိုးသမီး2ဦးပါဝင်ပါတယ်။အဖမ်းခံရသူမြန်မာနိုင်ငံသားတွေဟာ28နှစ်ကနေ40ကြာရှိပြီးစစ်ရုံအသီးသီးမှာအလုလုပ်နေကြတယ်လို့ရဲကပြောပါတယ်။ဒီလူသားမှုအတွက်တန်လျာရှိသူမြန်မာ5ဦးတေဆုံးသူနဲ့အတူနေထိုင်နေတယ်လို့ရဲကဆိုပါတယ်။တေဆုံးသူဟာမန်နိုဂရန်အမည်ရှိအသက်55နှစ်အရွယ်ဖြစ်တယ်လို့စစ်ရုံကပြောပါတယ်။